သမ္မတဘာရှာအယ်လာဆတ်အောက်မှာဆရာဆွေးမှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝမှုတွေကိုကျူးလွန်ခဲ့တဲ့အတွက်ယခင်ဆီးရီးယားပြည်သူစစ်ကောင်းဆောင်ကိုဂျာမန်တရားရုံးကထောင်ဒဏ်ဆက်တဲ့ဗိုလ်ထုနေ့ကချမှတ်လိုက်ပါတယ်အသက်48နှစ်အရွယ်အယ်ဘတ်အိတ်ချာ2016ခုနှစ်ကဂျာမနီကိုရောက်ရှိလာခဲ့တာပါပြီးခဲ့တဲ့အပတ်မှာအာဆတ်ပြုတ်ကျသွားခဲ့ပေမဲ့သူ့ကိုထောက်ခံသူတွေဟာဆီးရီးယားမှာသူတို့ကျူးလွန်ခဲ့တဲ့စစ်ရာဇဝမှုတွေအတွက်ဂျာမနီဘာတရားရင်ဆိုင်ရတာဖြစ်ပါတယ်ညံပါနေဆက်မှုဂျုံပြုမှုနဲ့လွတ်လပ်ခွင့်များပိတ်ပင်မှုအပါဝင်ရာဇဝမှုတွေကိုအာမက်ကကျူးလွန်ခဲ့တယ်လို့ဟမ်ဘော့ဂ်ဒေသဆိုင်ရာတရားဥပဒေဆိုခွင့်ရှိသူကပြောပါတယ်အဆိုအရသဘောထားကွဲလွဲသူတွေကိုဒမတ်စကပ်စ်မှာ2012နဲ့2015ကြားချေမှုန်းခဲ့ရမှာရှာဘီယာပြည်သူစစ်ခေါင်းဆောင်အနေနဲ့သူပါဝင်ခဲ့တာဖြစ်တယ်လို့အဆိုအရရှေ့နေတွေကဆိုပါတယ်အဲ့ဒီပြည်သူစစ်တွေရဲ့စစ်ဆေးရေးဂိတ်တွေမှာလူတွေကိုထင်းသလိုဖမ်းပြီးမိသားစုတွေကိုငွေညစ်အာဘလိုအဘိခိုင်းဒါမမို့ညင်ပနှိပ်ဆက်ခဲ့တယ်လို့သူတို့ကပြောပါတယ်ဝါရှင်တန်ခြေဆိုင်ဆီးရီးယားတရားမျှတမှုနဲ့တာဝန်ခံမှုရှိရေးအဖွဲ့ကအဲ့ဒီလူခွေရေးဖောက်ပြတ်မှုတွေကိုစုံစမ်းစစ်ဆေးခဲ့ရက2023မှာသူတို့ကိုဖမ်းဆီးတရားစွဲနိုင်ခဲ့တာပါ